to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ် February လ3ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေပိုင်းစီစဉ်တွေကိုရှမများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်သားညူပါဒီအချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုကူညီတွေရောက်လာတော့မယ်ဆိုတာကိုအခုတနင်္လာနေ့မှာဗင်နီဇွဲလားအတက်ခံခေါင်းဆောင်ကကြေညာမယ်လို့မျှော်လင့်ရပါတယ်။နောက်ဆေးကာလတလက်ပြစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားတို့အပြန်အလှန်ကိုတုံ့ပြန်ရေးယူဆောင်နေကြပါတယ်။နောက်ယီမာဘရီကာမှာပေါင်းတဲ့နှစ်ဖက်ကူစလေပြီးပင်လန်ဒီထဲမှာရှိတဲ့ကုလသမဂ္ဂသမောဒဇန်းပေါ်မှာဒီကနေ့တနင်္လာနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စားတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုကုလနိုင်ငံတူကြီးညာပြသဖို့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်။တနင်္ဂနွေညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်တဲ့လွှာတွေမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်
။ရခိုင်ကာရစီကိုအေးရနေပေါ်မိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျ။အဲဒီဥစ္စာကရသေးတောင်နေပြီးတော့မှရေတိုးချောင်းကိုသွားတဲ့ကားပေါ့နော်။မနေ့ကတော့ကျွန်တော်ကြည့်ရတော့က2နာရီ40လောက်
မှာမြမတက်မတော်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတက်မတော်ပြောခွင့်ရဖို့မူကြီးဝင်းစောဦးပြောသွားတာပါ။တရင်ပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူမြေထဲပင်လယ်ကိုဖျက်ရင်အသက်ဆုံးရှုံးသွားရတဲ့ဒုက္ခတွေအရေအတွက်ဟာပြီးခဲ့တဲ့နှစ်အတွင်းမှာအလွန်များပြားလာတဲ့အကြောင်းမြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကရွှေ့ပြောင်းအခြေချမှုတွေကရာသီဥတုဖောက်ပြန်မှုနဲ့ဆက်ဆံနေတဲ့အကြောင်းစတဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါရှင်။
အချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေရောက်လာတော့မယ်ဆိုတော့အခုတနင်္လာနေ့မှာဗင်နီဇွဲလားအတက်ခံခေါင်းဆောင်ဂွာဒီโดကကြေညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဘရာဇီး၊ကိုလံဘီယာနဲ့အမီမဖော်တဲ့ဒီကာရေဘီယံကျွန်းနိုင်ငံတခုကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေကောက်ခံသွားမယ်လို့ဂွာဒီโดကစင်နေ့ကပြောခဲ့ပြီးတော့ဒီအကူအညီတွေကိုခွင့်ပြုဖို့လည်းစစ်တပ်ကိုတောင်းဆိုထားပါတယ်။အတက်ခံခေါင်းဆောင်ဂွာဒီโดရဲ့မိတ္တရခံချက်အရအမေရိကန်ပြည်ထောင်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးပို့မယ်ဆိုပြီးတော့ပြောနေပါတယ်။ဒါပေမဲ့လည်းဒီအချိန်ကြီးဟာအမေရိကန်ဘက်ကဆေးရဆွတ်ဖက်လာနိုင်တဲ့နည်းလမ်းသဘောဖြစ်လာနိုင်တာကြောင့်သူ့အနေနဲ့ဒီအကူအညီတွေကိုလက်မခံနိုင်ဘူးဆိုပြီးတော့သမ္မတနီကလပ်စ်မာဒူကညှင်းဆန်နေပါတယ်။စင်နေတုန်းကတော့သမ္မတနီကလပ်စ်မာဒူအစိုးရဖွဲ့ကနေပြီးတော့စစ်ဘက်ခေါင်းဆောင်2ဦးနဲ့တန်တမာ2ဦးတို့ဘက်ပြောင်းပြီးတော့အတိုက်ခံခေါင်းဆောင်ဂွာဒီโดကိုယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုလိုက်ပါတယ်။ဘိုချိုဂျီဖရန်စစ်ဆိုရန်ဇက်စ်ဟာလူမှုကွန်ရက်မီဒီယာမှာသူအခုလိုရက်တီတာကိုဗီဒီယိုကတဆင့်ပြောပြီးတော့အခြားစစ်တပ်ခေါင်းဆောင်တွေလည်းအလားတူရက်တီကြဖို့ဆိုပြီးတော့တိုက်တွန်းပါတယ်။မာတူဟာအာနာရှင်ဆက်ဆံအုပ်ချုပ်နေတယ်ဆိုပြီးတော့ဂွာဒီโดကိုယာယီသမ္မတအဖြစ်နဲ့တည်မှတ်ပြုတဲ့ကြောင်းလည်းပြောပါတယ်။လီလက်ဦးစီးချုပ်ဟောင်းဖြစ်တဲ့ဘိုချိုအိုဟေအိုရာပီဇာကလည်းသူ့အနေနဲ့ဒီဂွာဒီโดကိုပဲသမ္မတအဖြစ်နဲ့လက်ခံတဲ့ကြောင်းစဉ်းနှီးနောက်ပိုင်းမှာကြီးညာပါတယ်။ VOA နဲ့အတိုက်ခံခေါင်းဆောင်ဂွာဒီโดလို့မေးမြန်းခန်းတစ်ခုမှာတော့သူအနေနဲ့အချင်းတွေကိုမြင်များဆုံးသက်သွားနိုင်ဖို့စစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုလူငင်းချမ်းသာကွင်းနဲ့သူရဲ့လုံခြုံရေးအာမခံချက်တွေပေးသွားမယ်ဆိုပြီးတော့ကံလန်ပြောဆိုပါတယ်။ဒါမဲ့လည်းဂွာဒီโดကိုစစ်ဖက်ကဘလောက်ထိထောက်ခံမှုရှိထားလဲဆိုတာကတော့ရှင်းလင်းလင်းမဖြစ်သေးပါဘူး။အီရန်နိုင်ငံဆိုင်ရာဗင်နီဇွဲလားတာမတ်ဂျီဂျိုနာသန်ဗာလက်စကိုဟာလည်းလက်ရှိအစိုးရကိုမထောက်ခံတော့ဘဲနဲ့အတိုက်ခံခေါင်းဆောင်ဘက်ကရက်တီပြလိုက်ပါတယ်။မြို့တော်ကာရကတ်မှာတော့အတိုက်ခံကိုထောက်ခံသူတွေရောအစိုးရကိုထောက်ခံသူတွေပါအပြိုင်ဆန္ဒပြနေကြပါတယ်ခင်ဗျ။
ဒီပင်ကနေပြစ်လွန်နိုင်တဲ့တာလက်ပြစ်မဲ့ဆော်ဒုံးကြီးတွေပြိပင်တားစီရင်နဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော်မယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကပြောလိုက်ပြီးနောက်တနေ့စနေနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဆေးခေတ်ကာလအခုံမှာချုပ်ဆိုခဲ့တဲ့ဒီစာချုပ်မှာရုရှားရဲ့ပတ်သက်မှုကိုရဆိုင်ထားမဲ့အကြောင်းရုပ်မြင်သံကြားကတစင်ကြေညာလိုက်ပါတယ်။အမေရိကန်နဲ့ရုရှားကြားဒီလိုအပြန်အလှန်တုံ့ပြန်နေမှုဟာလနဲ့စပွဲအဖြစ်ကြီးထွားလာနိုင်တယ်လို့တချို့ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။အမေရိကန်တုံ့ပြန်တာနဲ့ဒန်းတူတုံ့ပြန်မဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။အမေရိကန်က INF ကနှုတ်ထွက်ရင်ကျွန်တော်တို့လည်းနှုတ်ထွက်မယ်။အမေရိကန်ကသူရဲ့သနာလနဲ့ဖွံ့ဖြိုးမှုတွေလုပ်နေတယ်လို့ပြောတော့ကျွန်တော်တို့လည်းထပ်တူလှုပ်ဆောင်သွားမယ်လို့ပူတင်ကပြောပါတယ်။1989ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုနဲ့ထိုစဉ်ကဆိုဗီယက်ပြည်ထောင်စုတို့ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာမှာပထမဆုံးလနဲ့ထိန်းချုပ်ရေးသဘောတူညီမှုတည့်ရဖြစ်ပြီးမြေပြင်ကနေကီလိုမီတာ900ကနေ9500အထိပြည့်လွန်နိုင်တဲ့ cruise ဒုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်လေးဖြစ်ပါတယ်ခင်ဗျာ
စေးကာလာတလက်ပြနျူကလီးယားလက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်ရဲ့ရုရှားလိုအပြန်အလှန်ကိုတုံ့ပြန်ရေးယူဆောင်နေကြပါတယ်။အမေရိကန်ရဲ့ရုရှားကြားဆဲစုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီညူကလီးယားစာချုပ်ကနေအမေရိကန်နှုတ်ထွက်တဲ့အကြောင်းတောက်ချနေကကြေညာလိုက်ပြီးတဲ့နောက်စေနေပါရောရုရှားကလည်းဒီစာချုပ်မှာပြောင်းဝင်နေမှုကိုဆိုင်းငံ့ထားမယ်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတ ထောင်ကိုရှိစက်ခွနခုနှစ်ကချုပ်ဆိုခဲ့တဲ့ဒနတ်ထင်းချုပ်ရေးဒီသဘောတူညီချက်ကိုရုရှားဘက်ကချူဖောက်နေတာတွေမရှိဘူးဆိုရင်တော့6လအတွင်းမှာပဲဒီသဘောတူညီချက်ကနေအမေရိကန်ရုပ်သိမ်းသွားမယ်ဆိုပြီးတော့အမေရိကန်ဘက်ကမူလကသဘောထားကြေညာခဲ့တာပါအခုလိုပြန်လည်ရုပ်သိမ်းမှုတွေကြေညာပြီးတဲ့နောက်တော့ရုရှားအနေနဲ့ဒီအတန်ထက်မြန်တဲ့စူပါဆော်နစ်လက်နက်တွေပါဝင်ဒုံးကျည်မျိုးစားအစ်စ်တ
ကျွန်တော်တို့ရဲ့ဆက်ကပဲချူပေါင်းနေတာဖြစ်တဲ့ဆိုပြီးတော့ရုရှားနိုင်ငံကြီးဝန်ကြီးဆာဂီလက်ဖရော့ကလည်းဆွဆွဲထားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာတိုက်မိတဲ့စိတ်ကိုဆိုးလို့ပြီးတော့လူကုန်ကူးတဲ့ကိစ္စကိုလည်းဂရုမစိုက်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်လိုက်ပါတယ်။အမေရိကန်ရုပ်သံလိုက် CBS နဲ့တောက်ကြဏီကဆွေးနွေးကမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြင်းထန်တဲ့ဝေဖန်လိုက်တာဖြစ်ပါတယ်။အောက်လွှတ်တော်မှဒီမိုကရက်တွေကထိန်းချုပ်ထားနိုင်တာမို့လို့ဒီငွေကိုချပေးဖို့သူတို့ကညှဉ်းဆဲနေတာဖြစ်ပါတယ်။ပါတီနီယာစလုံးဖွဲ့စည်းထားတဲ့ဒီကော်မတီမှာတော့နယ်စပ်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ်လက်တွေ့အသုံးဝင်မဲ့နီလန်ကောင်းတွေကိုဒီမိုကရက်အမတ်တွေကတင်
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဂျီမန်ပရိပိခမှာပေါင်တဲ့နှစ်ဖက်ကုစလေရီဒီပင်လယ်နီထဲမှာရှိတဲ့ကုလသမဂ္ဂသမုဒ္ဒဇင်းပေါ်မှာဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုတီးပြီးပြောဆိုပါရယ်ဟိုတိုင်းတာဂျီမန်အထက်စစ်ကမ်းကနေပြီးတော့တပ်တွေရုပ်သိမ်းကိစ္စကိုပြီးခဲ့တဲ့ဒီဇင်ဘာညနေဆွေးနွေးပွဲတွေအတွင်းမှာသဘောတူညီခဲ့ကြပြီးမြဲလက်တွေ့မှာဖြစ်မလာသေးတဲ့ပေါ်ကုလသမဂ္ဂကနေပြီးတော့ကြီးကြပ်ပြီးတော့ညှိနှိုင်းပေးနေတာဖြစ်ပါရယ်ဂျီမန်နိုင်ငံရဲ့ကုန်သွယ်ရေးမှာချက်ချကြတဲ့အဲဒီစစ်ကမ်းကနေပြီးတော့တပ်တွေရုပ်သိမ်းရေးကိစ္စနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်အကောင့်ထဲပို့ဖို့ကုလသမဂ္ဂကနေပြီးတော့ကြီးကြပ်ဆောင်နေပါတယ်။ဒီသဘောတူညီချက်ဟာဒီ၄နှစ်ကြာပြီဖြစ်တဲ့ဂျီမန်ပြည်ပခကိုနိုင်ငံရေးအဆုံးတတ်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဟိုဒိုက်တာကနေပြီးတော့ဇန်နဝါရီလ9ရက်နေ့နောက်ဆုံးထားပြီးတော့နှစ်ဖက်တပ်တွေရုပ်သိမ်းဖို့အတွက်မူလကသဘောတူထားတာပါ။ဒါမှမဟုတ်အီရန်ရဲ့ထောက်ခံမှုရထားတဲ့ဟူသီအုပ်စုနဲ့ဆော်ဒီနောက်ခံပြီးထားတဲ့ဂျီမန်ဆူရုကြားမှာဒီစစ်ကမ်းမြို့ကိုထိ ंछ ုပ်ရေးကိစ္စသဘောတူညီမှုမရပဲနဲ့အစီအစဉ်လဲပြတ်ခဲ့ပါတယ်။ဒဇမလကသဘောတူညီချက်ရခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုပြန်ကောင်းတဲ့ဖို့ဖို့ဒါဟာတတိယကြိမ်ကြိုးပမ်းချက်ဖြစ်ပြီးတော့အခုဒီကုလသမဂ္ဂရဲ့သင်းမောပေါ်မှာပြုလုပ်တဲ့အစည်းအဝေးမှာတော့နိုင်ငံတကာကအသိမှတ်ပြုထားတဲ့ဆော်ဒီနောက်ခံဂျီမန်ဆူရဘက်ကကုစလယ်ရီနောက်ဟူသီးစ်တပုံတွေနဲ့ကုလသမဂ္ဂညှိနှိုင်းရေးမှုတွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းဖို့ဖြစ်လာတဲ့အခြေအနေတွေကြောင့်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာနယ်စပ်တိုင်းတည်ဆောက်ရေးလုပ်ငန်းတွေကိုပါကစ္စတန်ဘက်ကအစီအုံမြင့်လှုပ်ဆောင်လာနေပါတယ်။အမေရိကန်တပ်ဖွဲ့တွေပြန်လည်ရောက်သိမ်းတဲ့အခါမှာအာဖဂန်နိုင်ငံတဲကကြမ်းမတိုက်ခိုက်မှုတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့ပါကစ္စတန်နိုင်ငံဘက်ကပါရောက်လာနိုင်ခြေရှိတာကြောင့်အခုလက်တော်ကာလတွေမှာနယ်စပ်တိုင်းကာယန္တရာတွေကိုအစီအုံမြင့်လှုပ်ဆောင်တာဖြစ်တယ်လို့ပါကစ္စတန်စစ်ဘက်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ပါကစ္စတန်စစ်တပ်ကတိတ်မကြခင်ကပဲသတင်းတော်တွေကိုခေါ်ဆောင်ပြီးတော့မြောက်ဝါစီဝက်စတန်ပြည်နယ်ကဒီအပေါ်မှာတန်ဆူးကြိုးတွေတက်ဆင်ထားတဲ့နေဆက်ကကိုဗစ်အမြင့်ရှိတဲ့ဒီမိုင်း1600လောက်ရှိတဲ့နေဆက်ချန်စီကိုတက်ဆင်နေတာကိုလိုက်လံပြသခဲ့ပါတယ်။နေဆက်ချန်စီကိုတိဆောက်တာကမိုင်း600လောက်ပြီးဆုံးသွားပြီဖြစ်ပြီးတော့နောက်ထပ်မိုင်း100လောက်ကိုတော့လာမဲ့၃လ၃လလောက်အထွန်းမှာပြီးအောင်ဆောက်လုပ်သွားမှာဖြစ်တယ်လို့ပါကစ္စတန်ကြီးတဲ့ရဲ့ဗိုလ်ချုပ်အစစ်ဂါဖူးကသတင်းတော်တွေကိုဂူလန်ခမ်းပြည်နယ်နေဆက်ခိတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။အဆာဗီဒိုနိုင်ငံမှာတော့အဆာဗီဒိုပြည်သူတွေဟာသမရသစ်တူကိုရွေးချယ်မှုအတွက်တနင်္ဂနွေနေ့မှာမဲပေးနေကြပါပြီ။သမရရွေးကောက်ပွဲမှာရှေ့ပြေးနေသူကတော့ဆန်ဆာဗီဒိုမြို့တော်ရဲ့မြို့တော်ဝင်ဟောင်တူဖြစ်တဲ့အသက်38နှစ်အရွယ်နယစ်ဘာကီလီဖြစ်ပါတယ်။ဘာကီလီကအနိုင်ရမယ်ဆိုရင်တော့အဆာဗီဒိုနိုင်ငံရဲ့နိုင်ငံရေးခင်းကျင်းသစ်တစ်ခုကိုအစပြုနိုင်မှာပါ။ ပြောမယ်ဆိုရင်တော့အဆဗီတိုနိုင်ငံမှာကထောင်992ခုနှစ်ကပြည်တွင်းစစ်ဆုံးသက်ပြီးကာလကလေးကဆိုရင်ပါတီကြီးနှစ်ခုကပဲအစဉ်အပြန်အလှန်အုပ်ချုပ်လာခဲ့တာပါ ဒါကြောင့်မလို့သူသာအနိုင်ရမယ်ဆိုရင်တော့ဒီဂရန်အလိုင်းယန့်စ်ဖော်နက်ရှင်နယ်ယူနိတီပါတီဝင်တူအနေနဲ့ဒီပါတီကြီးနှစ်ခုကလွဲပြီးတော့တက်လာတယ်သမ္မတတူဖြစ်နေရှိလာမှာဖြစ်ပါတယ်ယူကော့ပွဲစီးမင်းရဆိုရင်တော့ကုစရီဟာမဲအီတွေ့ရဲ့90ရာခိုင်နှုန်းမကျော်ဘူးဆိုရင်တော့မဲအများဆုံးရတဲ့ကုစရီနှစ်ဦးကပြန်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်အဆာဗီတိုနိုင်ငံဟာအုပ်စုဖွဲ့အကြံ Ganido, American Pironsugo, Shipyan Bosu, Luolai, Supre, Tola Jare Tema, Esa Vido Ningan Darile, Topima Pau and Kejawari.
Surinangan Katum Yurama, Biluka, Suniwega, Bahu Africa, the Manangama, Lenaka, and Tapu, Saliba Net, in the Voto, New Yabu, Uti, Zigelu, Kulazam Gane, Africa, Tamagaruga, Saniniga, Pyojale Bari. Nebomiaza, Ribkari, Pila, Vienna, Ninia, Lala, Gone, Shivinami, Pidelule, Nolin Jawari. Dine Habu, Africa Nanga, Nepidri, Dracone, and Italy Fidelu, Africa, Tamara, Ninja, Ine, Lonoi Commissioner, Minji, Smilch, Giga, Piobare. Bari goes what to get out, Suragura, Chachin, Tobian, Jinja, Jinom, Shizibo. Demedi, Sunibama, Diga, Jara, Porticupe, FBRC, Poya, Piogwea, Avga, Sabongaro, Tanoru Habu, Africa Nanga, Ninja, Diga, Machima, Fiat, Chaku, the what to Nanga, Jara, so be your Piobare.
ပြည်ကနေ့တွင်ကရခဲ့တဲ့ဒီလိုမျိုးအလားတရံတွေ့ရသဘောတူညီမှုတွေအားလုံးကတော့နောက်ပိုင်းမှာပြက်ပြက်သွားခဲ့ကြပါတယ်။2019ခုနှစ်ကမွတ်စလင်သဘောညမောင်းအဖွဲ့ကသမရဖရန်စွာဘိုဇီဇီကိုယာရုကနေဖယ်ရှားခဲ့ခြင်းကစပြီးတော့အာဖရိကသမရနိုင်ငံမှာပြည်ပခိုင်နဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့ခရီးရန်နဲ့မွတ်စလင်ကြားလူမျိုးရေးပြည်ပခိုင်နဲ့ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။န နိုင်ငံတကာရာဇဝတ်ပြမှုဒီပြမှုဆိုင်ရာတရားစီရင်ရေးကိုထောက်ခံတဲ့လုပ်ငန်းစဉ်အရဘက်ဘူဂိုဘယ်ဂျီယံကလက်ခံတာဖြစ်တဲ့အကြောင်းဒီဘယ်ဂျီယံအစိုးရရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းထွေနောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကဒါမှမဟုတ်ပဲ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ် အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ် စီရေးပြည်ပခါရီပြင်းထန်နေစေရခိုင်ပြည်နယ်အတွင်းမှာဒီကနေ့မနေ့ရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်တမရော်စစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေကြောက်တန်းချေးရွာအနီးမှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်ဖေဗူလာလဇန်းကနေဒီကနေ့အထိရတိတောင်မြို့နယ်ထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းချေးရွာနေမှာတမရော်စစ်ကြောင်းတစ်ခုကိုရခိုင်တမရော်အေအဖွဲ့ကနေဒီမနေ့မှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ကြောက်တန်းချေးရွာသားတွေကပြောပါတယ်
ရေတိတောင်မြို့နယ်ကြောင်းတန်းချေးရွာပေါ့နော်အဲ့ဒီချေးရွာမုံဝင်ဖင်းလေးပါတခြားတစ်ခုရှိနေတာအဲ့ဒီတခြားဘေးနှစ်ဖက်မှာဒီရေအုံတော်တွေရှိတယ်အဲ့ဒီရေအုံတော်တွေကနေဒီမှာဒီပြောင်းဖြစ်တဲ့ခါမှာပြစ်တာပေါ့နော်အေကဒီလိုက်တော့ငါးဦးကတော့တရားပြစ်ထင်ရတယ်ပေါ့ဘိုးကြီးတူကကြားတယ်ပေါ့နော်သပိုင်းပြစ်တာကတော့ဒီတနေ့ပြစ်တာပဲကြားတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့အဲ
ွေ့နေတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်။အဲ့ဒီကတော့အဲ့ဒီကနားလေးဆစ်ဖြစ်တာပါ9နိုင်ဆန်းလာလား။ပောက်ပင်းမှုကမြေတွေတုံ့ောက်တော့တယ်။ဟိုပြစ်ခတ်တဲ့ကြားပြီးတိုက်သွားတယ်။တိုက်သွားတော့အခုလူတွေမတော်ရမလာရဲ့လူတွေကလည်းတိုက်ဆို့ထားရဲ့
ဒီကနေ့မနေ့နဲ့မနေ့ကကြောက်တန်းကြီးပါဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါတယ
်။ဒီနေ့မနေ့မှာလည်းကြောက်တန်းရတာမှတင်းနေတယ်လို့သိရတယ်ကြာတယ်လို့နော်အသေးစိတ်ဆက်လိုက်တဲ့ကလေးတွေရတယ်လားဒီဘဝရတဲ့လေးနေတာပြေတော့နေကြောက်တန်းရတဲ့ဒီလို့ကြာတာအသေးစိတ်ဆက်လိုက်တာရှိတယ်။ဒါကတော့ကြားတဲ့အခုတည်းကကြားရတယ်ဗျ။
ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့
ยังไงก็ไม่รู้เนี่ยด้วยอีนี่ตั้มรอจ้าไต้หวันพี่ป้อนนี่มุ่งเรียนทุนนี่ตอนนี้ปัจจุบันลูกคู่ลูกพี่สุขเข้าไปเลยทีนี้มันเนี่ยมาแล้วจ้าไต้หวันพี่ตอนนี้มาจ้ามีอยู่ตรงเนี้ยมันนี่อะไรอ่ะยังเดือดอยู่ไม่ใช่ไต้ไก่แข่งเราจ้าเลยเราไม่รู้จ้ามันดีอะไรมันนี่อะไรว่าจันทร์เจ้าด้านน่ะมาไต้หวันพี่ทำงูอยู่เนี่ยอาจจะการอะไรสิ่งกูเอี้ยนี่ก็ไม่ใช่ไต้ไก่เด็ดชิ้นสุดเลยสิ่งเดียวเนี่ยอาย
ကျွန်တော်တို့ကတော့တက်ကနေပြီးတော့မှသွားကြည့်တယ်သွားကြည့်တဲ့အခါမှာအဲ့မှာကျွန်တော်အရရင်အပြာပေါ့မိုင်းခွဲအစလေးမှန်ပြီးတော့မှဒီရက်ပြောက်မှမတွေ့ရတော့အဲ့နေထားလို့ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့မှာရသေးတောင်မြို့နယ်တမိဆာရွာတိကျွာနေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကလေးငယ်သူတနက်ကြီးကြီးစားထိမှန်ပြီးတိတ်ဆုံးသွားခဲ့တယ်လို့အမျိုး ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ရခိုင်ပြည်နယ်ဘူရီတောင်ရတိတောင်မောင်တော်ကြောက်တော်နဲ့ဘုံကျုံမြို့နယ်တွေမှာဒေသခံရွာသား600ကျော်ဟာစစ်ဘေးတိမ်းရှောင်နေရတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းကြေးရွာအုပ်ချုပ်ရေးမှုတွေပါဝင်ရွာသားတို့မတရားတိုက်ဆက်သွယ်မှုပုံမှန်19နှစ်တည်းနဲ့160ခန်းရမှုတွေရှိနေပြီဒေသအနှံ့မှာစစ်ဆေးမှုတွေလည်းပုံမှန်များပြားလာနေပါတယ်ခင်ဗျာ
ဒီဝေထိုင်းချိန်ဆိုင်သတင်းထောက်နိုင်ကွင်းရင်သတင်းပေးပို့ထားရပါအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတဘုတ်ကိုတင်ဆက်ပေးပါမယ်မြေရဲ့ပင်လယ်ကိုဖျက်ရင်အသက်ဆုံးရှုံးသွားရတဲ့ဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့နှစ်အတွင်းစိုးရိမ်ပွဲကောင်းလောက်အောင်များပြားလာခဲ့တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ဒီအကြောင်း UNHCRဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းထောက်လီဆာရှလိန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
မနေ့ကမြေရဲပင်လယ်ကိုဖျက်ဖို့စူးစမ်းရင်းတနေ့မှာလူ6ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်2018ခုနှစ်အတွင်းဥရောပတိုက်ကိုရောက်လာကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူအရေအတွက်သိသိသာသာရော့ကျသွားပေမဲ့မြေရဲပင်လယ်ကိုဖျက်ဖို့စူးစမ်းရင်းသေဆုံးသူဒါမှမဟုတ်ပျောက်ဆုံးသူအရေအတွက်ဟာခမ်းမကြီးအဖြစ်2100အရေအတွက်ဖြစ်တယ်လို့ ဒီမှာတော့လစ်ပြားကန်ကြီးကနေဥရောပတိုက်ကိုလာဖို့စူးစမ်းသူ၃၈ယောက်မှာ၁ယောက်နှုန်းနဲ့တေဆုံးကြောင်းယူနစ်ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်အဲ့ဒီအရေးအတွက်ဟာမနေ့ကသိသိသာသာမြင့်တက်လာခဲ့ပြီး၁၄ယောက်မှာ၁ယောက်နှုန်းနဲ့တေဆုံးခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်နဲ့ရွှေပြောင်းချေချနေထိုင်သူတွေတေဆုံးမှုတွင်းမြင့်လာရခြင်းရဲ့အဓိကအကြောင် Non-governmental organizations have been carrying out
the job
catch
your movie Alunema, a test song show Miazon Lia Pipare, a Suya Moja Pressiga, Gaze Ilumianu Losan Nita Bimelu, Natansa Shikunitema, Drunine, Gaze Ilosan and Mujota to Akebare, Tajan Shaku Gaze Ilunganu Yotala with tomorrow twin Yaraba, Luriga Mapimini Trapini Taro, Bilabinema, Nimu, test song show at Tinine, Yinsan Jarababe.
ชาวบุรีเกษตรลงงานในกูฮันดับดีลายอยู่เนี่ยลงจนเสียงน้องป้ามุกันในลุ่มยาผู้อันนี้มีอะไรขี้กูทั้งหลายเมื่อดูข่าวเดี๋ยวกูตั้งสี่ยามยาวสีบุลูทรัสเซอร์กับเจ้าบาร์เป็นเรื่องด้วยแต่ส่งช่วงมุ่งเนี่ยยังสั่งเนี่ยอะไรดูข่าวเดี๋ยวกูอากาศเว็บบินอะไรด้วยที่ตามเรื่องงานในปุ่มสองยันเดนี่เนี่ยชิงกับลูกสองเจ้าบุยอันนี้เสียกับต้องสูญไปเลยอุยอปัตย์กันเจริญกูยาวลาจาร์ดูข่าวเดี๋ยวกูเกตินกุญย์เบบุมีเรื่องเป็นเรื နေကလည်းဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဖို့ကိုဥရောပနိုင်ငံအားလုံးကမျှဝေတာဝန်ယူကြဖို့လိုအပ်ကြောင်းယူနီစီယာကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါရှင်ဒေါက်တာရှင်တွေအခုနောက်ဆင်နေကြရတာက VOA American တန်ရဲ့တနင်္ဂနွေညနေချင်းညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတစ်ဆက်ထဲမှာပဲနားဆင်ရမယ့်သတင်းလွှမ်းမှာတော့မြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာလူမှုအုံကြွမှုတွေ ဖြစ်ပြီးတဲ့နောက်ပိုင်းမှာလူပေါင်းတန်းနဲ့ချီပြီးပြောင်းရွှေ့မှုတွေပြုလုပ်လာကြတာဟာဒေတာတွေရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့လည်းဆက်ဆက်နေတယ်လို့လေ့လာချက်အသစ်တရက်ကဆိုပါတယ်ဒီလိုလူတွေအစုလိုက်အပြုံလိုက်ရွှေ့ပြောင်းကြဖို့ရာသီဥတုအခြေအနေတွေကတစ်စိမ့်တစ်ပိုင်းအားဖြင့်တွန်းအားပေးနေတာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ် Henry Ridgewell ရဲ့တင်လှော်ကိုမက်ကင်ဖြူထွေးကပြောပြပေးပါမယ်ရှင်
မြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေမှာ2010ခုနှစ်ကလူလူအုံကြွမှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းနှစ်တွေမှာတော့အဲ့ဒီဒေသတွေကလူသန်းနဲ့ချီဟာပုံမကောင်းမှုလုံးလုံးနဲ့ဘဝတွေရဖို့နေရဒေသကနေဆွန့်ခွာထွက်ပြေးခဲ့ကြပါတယ်။ဒီလိုဖြစ်ရတာဟာဒေသတွင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆံနေတယ်ဆိုတာကိုတော့သုတေသနပညာရှင်တွေကတက်သေးအထောက်အထားတွေနဲ့ဖော်ထုတ်ခဲ့ကြပါတယ်။ဆီးရီးယားပြည်ပကဝချင်းမယ်ဆိုရင်မိုးကောင်ရေရှားမှုကပြဿနာရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေတာတွေ့နိုင်တယ်လို့အစင်ကန်စာရေးသားသူတွေကပြောပါတယ
် People started not being able to produce agriculture production and that's kind of that was the start of migration from the rural area to urban area
which was ပြောသင်းတဲ့တွေမထုတ်လုံးနိုင်တော့တဲ့အခြေအနေဆိုက်လာတဲ့အခါလူတွေဟာကျေးလက်ဒေသတွေကနေလူဦးရေထူထပ်ပြီးသားဖြစ်နေတဲ့မြို့ပြတွေကိုရွှေ့ပြောင်းလာကြပါတယ်အဲ့ဒီအခါမြို့ပြဒေသတွေမှာလိုအပ်တဲ့အရင်းအမြစ်တွေမလောက်မငှဖြစ်လာပြီးတော့တင်းမာမှုတွေဆဖြစ်လာစေပါတယ်။ဒါ့အပြင်ဆီးရီးယားမှာလူမျိုးစုကွဲပြားမှုတွေကလည်းရှိနေလေတော့ဒီလိုပြဿနာမျိုးစုံပေါင်းပြီးတော့ပဋိပက္ခတွေဖြစ်လာတော့တာပါပဲ
။ East Anglia တက္ကသိုလ်က Raya Mutharak ပြောသွားတာပါ။ခိုလုံခွင့်တောင်းခံလွားတွေပဋိပက္ခတွေနဲ့ဆက်ဆက်တဲ့တည်ဆုံမှုအချက်လက်တွေကိုသုတေသနပညာရှင်တွေကလေ့လာကြတာပါ။ဒီလိုအချက်လက်တွေကိုယူပြီးတော့မိုးကောင်ရေရှားမှုမိုးကြီးရေရှားမှုတွေအဖြစ်နိုင်ငံရဲ့လူဦးရေပမာဏနောက်ဒီမိုကရေစီကျင့်သုံးမှုအတိုင်းအတာနဲ့လူမျိုးစုကွဲပြားမှုစတဲ့အခြားချက်လက်တွေကိုကြည့်ပြီးတော့ stretch ချက်သုံးသပ်ကြပါတယ
် So let's look how climate increases the probability of conflict and once we estimate that we use the number that we got from that to estimate the next step so the country that
ရာသီဥတုဖောက်ပြန်မှုတွေကြောင့်ဖြစ်လာနိုင်ခြေရှိတဲ့ပြဿနာတွေကိုစမ်းစစ်ကြည့်ရအောင်ပါဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်အလက်ခန့်မှန်းချက်တွေရတဲ့အခါနောက်တစ်ဆင့်အနေနဲ့အဲ့ဒီလိုရာသီဥတုအခြေအနေတွေကြောင့်ပဋိပက္ခဖြစ်တဲ့နိုင်ငံတွေမှာဒုက္ခသည်တွေပိုများလာသလားဆိုတာကိုလေ့လာပါတယ
်ရာသီဥတုဖောက်ပြန်မှုတွေကပဋိပက္ခတွေနဲ့ဒုက္ခသည်တွေတိုးလာစေတာမျိုးဖြစ်စေတယ်ဆိုပေမဲ့လို့ဒါကအခြေအနေတိုင်းမှာမှန်နေတာတော့မဟုတ်ပါဘူ
း The effect of climate on migration through conflict is quite specific to certain time period and to certain country
တချို့နိုင်ငံတွေတချို့အခြေအနေအချိန်အခါတွေမှာပဲဒါကမှန်နိုင်ပါတယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပဋိပက္ခတွေဟာဒီမိုကရေစီကျင့်သုံးမှုအပြည့်အဝမရှိသေးတဲ့နိုင်ငံတွေမှာပိုပြီးတော့ဖြစ်နိုင်ခြေရှိပါတယ
်အခုလေ့လာမှုကအာရှအနောက်ပိုင်းနိုင်ငံတွေအတွက်ပိုပြီးတော့ကန့်ညီမှုရှိပါတယ်ဒါတော့မှပဲဘယ်အချိန်ဘယ်ကာလမှာဖြစ်နိုင်နေဆိုတဲ့မိကုံးထုတ်ဆရာကတော့ရှင်းနေသေးပါဒါပေမဲ့လည်းအခုလေးလာတွေ့ရှိချက်ကလူတွေအများအပြားနေရဆွန့်ခွာရတဲ့အခြေအနေတွေမှာပြင်းထန်တဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကဘယ်လိုဆက်ဆက်မှုရှိသလဲဘယ်လောက်ထိတက်ရောက်မှုတွေဖြစ်နိုင်သလဲဆိုတဲ့ဆွေးနွေးပြောဆိုမှုတွေကမ္ဘာတဝန်းမှာပိုးပြီးတော့ဖြစ်လာဖို့တော့မျှော်လင့်ရပါတယ်ရှင
်။မကင်ချီထွေးပါရှင်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်စာရေးမယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးလို့လိပ်စာတက်ပြီးတော့ရေးသားပေးဖို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American ပြည်ထောင်စုမှာတာမန်မဟုတ်တဲ့ထူးခြားတဲ့ပြတိုက်ပေါင်းစုံရှိပါတယ်။အပြည်ပြည်ဆိုင်ရာထောက်လှမ်းရေးပြတိုက်ကနေသတင်းစီရင်ထုံးဖွဲ့ပုံအမျိုးမျိုးပြတ်တက်ထားတဲ့ပြတိုက်တွေအထိရှိကြတာပါ။ဒါပြင် American နိုင်ငံသားတွေဟာခွေးတွေကိုတိတ်ပြီးချစ်ခင်နှစ်သက်ကြတဲ့အတွက်ခွေးပြတိုက်တစ်ခုရှိနေတာကလည်းအံ့ဩစရာတော့မဟုတ်ပါဘူး။ဒီအကြောင်းကို VOA သတင်းတောက် Debra Block ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
နယူးယောက်မြို့သူမြို့သားတွေဟာခွေးတွေကိုအလွန်ချစ်ခင်ကြတဲ့အတွက် American Kennel Club AKC ပြတိုက်ကနေမစ်ဇူရီပြည်နယ်မှာနေပေါင်း30ကျားဖွင့်ခဲ့တဲ့ခွေးပြတိုက်ကိုနယူးယောက်မှာလာမယ့် February လအတွင်းပြန်ပြီးတော့ဖွင့်လှစ်တော့မယ့်ကိစ္စကအလွန်တင်တော်တယ်လို့ဆိုနိုင်ပါတယ်။ပြတိုက်ထဲမှာတကယ်ခွေးတွေကိုပြတ်တာမှာတော့မဟုတ်ပေမဲ့ခွေးတွေရဲ့သမိုင်းကြောင်းနဲ့အမျိုးအစားပေါင်းစုံလာတဲ့ခွေးတွေအကြောင်းပြတိုက်လာသူတွေလေ့လာနိုင်ကြမှာပါ။ AKC ပြတိုက်ကနေနိုင်ငံတွင်းကတက်တန်အရင်ဆုံးသွေးမနှောသေးတဲ့မျိုးတန်တဲ့ခွေးတွေအကြောင်းမှတ်တမ်းတွေကိုလည်းထိန်းသိမ်းထားတာပါ။ပြားလိုက်တာဝန်ခံ Alan Fussell ကအခုလိုပြောပါတယ်
။ Well, the meat to breeze failure has a tremendous amount of content that we've acquired over the years with the AKC.
ခွေးအမျိုးအစားတွေကြောင်းပေါ်ပြထားတဲ့ဒီစရားမှာ AKC နဲ့ကျွန်တော်တို့ပူးပေါင်းပြီးနှစ်နဲ့ချီစုဆောင်းလာတဲ့အမတူကွဲပြားတဲ့ခွေးမျိုးစိတ်အရေအတွက်တော်တော်များများကိုတွေ့ရမှာပါ။ဒီစရားကြောင်းခွေးတွေရဲ့မူလဇင်းမြစ်ကိုလည်းသိနိုင်သလိုသူတို့ရဲ့ကိုယ်ဟန်အနေထားပင်ကိုယ်စရိုက်သူတို့ရဲ့သမိုင်းကြောင်းတွေကိုပုံတွေနဲ့တွဲပြီးပြသထားပါတယ်။
ပြလိုက်ထဲမှာမှတ်တမ်းပေါင်း150ထားရှိသလိုစာကြည့်တိုက်မှာတော့မှတ်တမ်းစာအုပ်ပေါင်း1000ခွဲရှိပါတယ်ပြလိုက်ထဲမှာတော့တော်ဝင်ခွေရင်နဲ့အမေရိကန်သမ္မတရဲ့အိမ်မွေးခွေရဲ့ပကြီးပုံတွေကိုလည်းပြသထားတာပါအဲ့ဒီအထက်မှာကွယ်လွန်သွားပြီဖြစ်တဲ့သမ္မတ George W. Bush ရဲ့ Scottish Terriers ခွေရင်နဲ့တားဖြစ်တဲ့သမ္မတဟောင်း George H.W. Bush ရဲ့ Millie လို့ခေါ်တဲ့ English Springer Spaniel အမွေးဘွားခွေးပုံတွေကိုလည်းတွေ့ရမှာပါတခါမြေခွေးတွေကိုမောင်းထုတ်ပေးကြတဲ့16ရာစုနှစ်တွေက Belgrave Joe ခွေးအမျိုးအစားရဲ့အယောစုကိုလည်းပြသထားပါတယ်ဒီခွေးမျိုးစိတ်တွေကတားဖောက်မွေးတဲ့နေရာမှာအတော့ကိုအေးပါခဲ့တာပါAllen ကအခုလိုဆက်ပြောပါတယ
် This is a skeleton that was of a very famous smooth fox.
ဟိုဒီမှာတွေ့ရအယိုးစုကတော့တိတ်ကိုနာမည်ကြီးတဲ့ smooth fox terrier ခွေးစီကပါ။သူကတိတ်ကိုနာမည်ကြီးတယ်လို့သူ့ကိုခွေးမျိုးစားတွေရဲ့ဖခင်လို့တောင်ပြောလို့ရပါတယ်
။ American Kennel Club ဟာခွေးတွေကိုအလပြိုင်တယ်လို့ပြိုင်ပွဲတွေလုပ်ပေးတဲ့အတွက်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေကြရတာပါ။ဒါပေမဲ့ဒီနေရာမှာလူတွေကိုအဖို့ပြုတဲ့ခွေးအမျိုးအစားကနေဘုံရှာတဲ့အနှံ့ခံခွေးတွေအဖြစ်ပြောင်းလဲပေးနိုင်တဲ့အဖိုးတန်တဲ့ကြံ့အင်လက္ခဏာတွေကိုတွေ့ရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ
်။ I think the best thing to take away is the fact that you
know your dog ခွေးတွေမှာမတူညီတဲ့အလုပ်တာဝန်ယူကြမယ်လို့ထင်ပါတယ်။ခုခေတ်မှာတော့ခွေးတွေအားလုံးအတွက်တာဝန်ကိုယ်စီရှိကြပါတယ်။အတိတ်တုန်းကလုပ်ခဲ့တဲ့မတူညီတဲ့အလုပ်တွေကနှစ်ကာလကြာလာတဲ့အမျှပြောင်းလဲသွားပါတယ်။သူတို့ရဲ့လှုပ်ရှားသွားလာပုံနဲ့သူတို့အတွက်တတ်မှတ်ထားတဲ့အလုပ်တွေအတွက်ရည်ရွယ်ပြီးမျိုးဆက်ထားတာလို့လေ့လာနေကြပါသူတို့ရဲ့ကြံ့အင်လက္ခဏာတွေနဲ့လူမှုအတိုင်းဝိုင်းနဲ့ဘယ်လိုနေထိုင်မလဲဆိုတာလည်းလေ့လာနေပါတယ
်နယူးယောက်မြို့ကအချင်းကြီး Grand Central Terminal ဘူရာယုံအနီးမှာဖွင့်မဲ့ခွေးပြားတိုက်ကိုခွေးချစ်သူအတော်များများလာရောက်ကြမယ်လို့လည်း Kennel Club ကမျှော်မှန်းထားတာဖြစ်ပါတယ်ရှင်နန်းလောင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9:00နာရီမှာထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေမှာတော့မြမရေးဆွေးနွေးကဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့အထူးခြားစံပြသတင်းများအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်အချက်တဲတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုကူညီတွေရောက်လာတော့မယ်ဆိုတာကိုအခုတင်းအုပ်နေနေမှာဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဂွိုက်ဒူကကြေညာမယ်လို့မျှော်လင့်ရပါတယ်ဘရာဇီးကိုလံဘီယာနဲ့အမည်မဖော်တဲ့ကာရေဘီယံကျွန်းနိုင်ငံတခုကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေကောက်ခံသွားမယ်ဆိုပြီးတော့ဂွာယီဒိုကစီနေတုံးကပြောခဲ့ပြီးတော့ဒီအကူအညီတွေကိုလည်းဝင်ရောက်ခွင့်ပြုဖို့စစ်တပ်ကိုတောင်းဆိုထားပါတယ်အတိုက်ခံကောင်းဆောင်ဂွာယီဒိုရဲ့မိတ္တိုက်ခံချက်အရအမေရိကန်ပြည်ထောင်စုကလည်းဗင်နီဇွဲလားနိုင်ငံကိုအကူအညီတွေပေးပို့မယ်ဆိုပြီးတော့ပြောနေပါတယ်ဒါပေမဲ့လို့လည်းဒီအချိန်ကြီးဟာအမေရိကန်စီးရဆွတ်ဖက်လာနိုင်တဲ့နိုင်ငံသဘောဖြစ်လာနေတာကြောင့်သူ့အနေနဲ့ဒီအကူအညီတွေကိုလက်မခံနိုင်ဘူးဆိုပြီးတော့လက်ရှိသမ္မတနီကိုလတ်စ်မာဒူကညှင်းဆန်နေပါတယ်။စင်တေတုံကတော့သမ္မတနီကိုလတ်စ်မာဒူကိုအစိုးရဖွဲ့ကနေပြီးတော့စစ်ဘက်ခေါင်းဆောင်နှစ်ဦးနဲ့တန်တမန်တဦးဖက်ပြောင်းပြီးတော့အတိုက်ခံခေါင်းဆောင်ဂွာယီဒိုကိုယာယီသမ္မတဖြစ်နေတိမှတ်ပြလိုက်ကြပါတယ်။စီးကာလာတလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားလိုအပြန်အလှန်တုံ့ပြန်အရေးယူလုပ်ကိုင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနေပြီးတော့နှုတ်ထွက်တဲ့ကြောင်းတောက်ကြနေကကြီးညာပြီးတဲ့နောက်ဆွေနေမှာတော့ရုရှားကလည်းဒီစာချုပ်မှာသူ့ပါဝင်နေတာကိုရပ်ဆိုင်ထားလိုက်တာဖြစ်ပါတယ်။ဂျီမန်ပရိသတ်ကမှာပါဝင်နေတဲ့နှစ်ဖက်ကူဆယ်တွေကတော့ဒီပီလန်နီထဲမှာရှိတဲ့ကုလသမဂ္ဂတင်မောဒဇင်းပေါ်မှာဒီကနေ့တင်းဦးနေနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဟိုဒိုက်တာဂျီမန်ရဲ့အဓိကစိတ်ကမ်းကနေပြီးတော့တက်တွေရုပ်သိမ်းကိစ္စကိုပြီးခဲ့တဲ့ဒသမလညီငယ်ဆွေးနွေးပွဲတွေအထက်မှာသဘောတူညီခဲ့ကြပြီးမဲ့လက်တွေ့ကဖြစ်မလာသေးတဲ့ပေါ်ကုလသမဂ္ဂကကြီးကြပ်ပြီးနေတာပါဂျီမန်နိုင်ငံရဲ့ကုန်သွယ်ရေးမှာချစ်ကြကြတဲ့ဒီစိတ်ကမ်းကနေပြီးတော့တက်တွေရုပ်သိမ်းနဲ့ပတ်သက်လို့နောက်ပြစ်ခတ်ရဆေးသဘောတူညီချက်အကောင့်ထဲပို့ဖို့ကုလသမဂ္ဂကကြီးကြပ်ဆောင်ရနေတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ1925 35ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View အစီအစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေပါစေကျမများပါစေအောင်ပါ
This program has come to you from the Voice of America, Washington.